ချင်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်နဲ့ကချင်းပြည်နယ်တနိုင်းမြို့ကအခြေခံပညာအထက်တန်းကျောင်းတွေမှာတက်ရောက်နေတဲ့ကျောင်းသားကျောင်းသူတချို့နဲ့ဆရာမတွေမှာကိုဗစ်ရောဂါကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ပါတယ်။ချင်းပြည်နယ်နဲ့ကချင်းပြည်နယ်ဘက်ကကိုဗစ်ရောဂါကူးစက်မှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့မတ်ဆွမ်မွန်ကပြောပြပေးမှာပါခင်ဗျာ
။ချင်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်ကအထက်ကတည်းကကျောင်းမှာအသက်၁၂နှစ်အထက်ရှိတဲ့ကျောင်းသားလူငယ်တွေကိုနိုမာလာ၂၂နှစ်တနင်္လာနေ့ကကိုဗစ် -19 ကာကွယ်ဆေးမထိုးခင်မှာသူတို့မှာရောဂါပိုးရှိမရှိစစ်ဆေးခဲ့ပါတယ်။အဲဒီလိုစစ်ဆေးလိုက်တဲ့အခါမှာတော့ကျောင်းသူ၂ဦးနဲ့ကျောင်းသား၁ဦးမှာကိုဗစ် -19 ပိုးတွေ့ရှိပြီးတော့သူတို့နဲ့အတူကျောင်းတက်နေတဲ့အတန်းဖော်တွေကိုလည်းစစ်ဆေးခဲ့တယ်လို့ကျောင်းသားမိဘ၂ဦးကပြောပြပါဗျ။ကျွန်တ
ော်သားလေးကိုယ်တိုင်ကထားတာအဖြစ်မှာဖိတ်ဆဲမဆက်နေတော့မင်းရဲ့သူ့အမ်းမဟုတ်တဲ့တခြားတဲ့ကလေးကအဲ့လိုဖြစ်တော့ဆိုတော့ကျွန်တော်တို့မိဘတွေကဟိုတောင်းမလို့ရနေတဲ့တောင်းမလို့ပဲဆိုအိမ်မှာထပ်ထားအိမ်သာထပ်ထားတော့သူ့ရဲ့အတန်းမှန်ဆရာမဖြစ်သူကဆက်မနိုင်တော့ဘောနော်ဖုန်းခေါ်လာသူ့အတန်းပေါ်ထဲကဟိုတယောက် positive တယ်လို့နော်အဲ့သူ့ကျောင်းတဲ့ကလေးတွေတော့ကျောင်းမှာနှာခေါင်းတို့ဖြစ်ရင်တော့တော့ကျွန်တော်ပို့ပြီးခဲ့စားတော့ negative ဖြစ်တာဟုတ
်ကိုဗစ်ဒီပူကျောင်းသားတွေရဲ့အတန်းပေါ်တွေကိုနှာခေါင်းတို့ပဲယူပြီးတော့စစ်ဆေးခဲ့ပြီးအတန်းကိုပိတ်ထားလိုက်ပေမဲ့ကျောင်းမှာကြံနေတဲ့စာတင်နှန်းတွေကိုတော့ဆက်ပြီးဖွင့်ထားပါတယ်။ကျမ်းမာရေးဌာနကနိုမာလာ၂၂ရက်နေ့ကထုတ်ပြန်တဲ့ဓာတ်ခွဲအတီးပြူလူနာစာရင်းထဲမှာတော့ရှမ်းပြည်နယ်ဟာကိုဗစ် -19 အတီးပြူလူနာ291ဦးနဲ့အများဆုံးနေရာမှာရှိနေစေဖြစ်ပါတယ်။ကျမ်းမာရေးဝန်ကြီးဌာနကအသက်၁၂နှစ်နဲ့၁၈နှစ်ကြားကျောင်းသူကျောင်းသားတွေကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့တနိုင်ငံလုံးမှာရှိတဲ့အခြေခံပညာကျောင်းတွေကိုပြန်ပြီးတော့ဖွင့်ထားပေမဲ့ကိုဗစ်ကာရောဂါကူးစက်မှာဆိုရင်နာရောနောက်နိုင်ငံရေးလုံခြုံရေးအခြေအနေစိုးရိမ်ချက်တွေကြောင့်မှတချို့ကျောင်းသူကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။ကချင်ပြည်နယ်တနိုင်းမြို့နယ်ကအထက်ကတည်းကျောင်းမှလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကဆီယမတဦးနဲ့ကျောင်းသား၃ဦးမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်။သူတို့ရဲ့အတန်းပေါ်တွေကနောက်ထပ်၃ဦးမှလည်းကိုဗစ်ရောဂါရှိနေတာကိုထပ်ပြီးတော့အတည်ပြုနိုင်ခဲ့တယ်လို့အဲ့ဒီကျောင်းမှတက်ရောက်နေသူတဦးရဲ့အုပ်ထင်းသူကပြောပြပါတယ်
။အဲ့ဒီအခါကျတော့ကျောင်းသူမတယောက်ကိုမေးကြည့်တာမင်းတို့ကျောင်းမှာဒီကိုဗစ်တွေ့တယ်ဆိုတော့ဟုတ်တယ်ကျမတို့အခန်းဆုံးတယ်လို့ပြောတယ်သူကအဟုတ်တယ်ဆိုအဲ့တော့ကျောင်းမမင်းရကျမတို့အားလုံးကိုစစ်တယ်တစ်ခါလုံးကိုစစ်တော့၃ယောက်ထပ်တွေ့တယ်လို့အဲ့လိုမျိုးဒီနေ့ကျွန်တော်အဲ့လိုမျိုးပြန်ပြောတာ
တနားညနေထဲမှာကိုဗစ်ရောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုအတွက်မြို့အဝင်မှာရောဂါစစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်အခုရပိုင်းနေထဲမှာဖြားနာသူတွေရှိလာပေမဲ့လည်းသူတို့မှာကိုဗစ်ရောဂါပိုးရှိမရှိဆိုတာကိုတော့သိနိုင်မှုခက်တယ်လို့ဒေသခံတဦးကပြောပြပါတယ်
။ဖြားတဲ့သူတွေကတော့အများရှိတယ်။ဖြားတယ်ဆိုတာကတော့သူ့ကိုယ်လားကိုဗစ်လားတော့မသိဘူး။ဟိုကလေးဒီမှာရောလူကြီးဒီမှာရောဟိုဒီဒီပတ်သေးမှာပေါ့နော်။ဒီပတ်သေးမှာတော်တော်လေးတော့ဖြားတော့ဖြားကြတယ်
ပြည်နယ်နော်မာလာ၁၄ရက်နေ့ကလည်းမန္တလေးမြို့ကပညာရေးကောလိပ် TTC မှာတင်နန်းတက်နေသူ၁၉ဦးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်နေတာကိုစစ်စစ်တွေ့ရှိခဲ့ပါတယ်။ဒေသတွင်းကိုဗစ်ကူးစက်မှုအခြေအနေတွေကြောင့် State at Home ထုတ်ပြန်ထားတဲ့မြို့နယ်ကတော့39မြို့နယ်ကျန်ရှိနေပါသေးတယ်။အခြေခံပညာကျောင်းတွေကိုပြန်ဖွင့်ထားပြီးတော့ကျောင်းသားလူငယ်တွေကကွယ်ဆေးထိုးနိုင်ရေးဆောင်ရွက်နေချိန်မှာပဲကျောင်းတက်နေတဲ့ကျောင်းသူကျောင်းသားတို့မှအခုလိုမျိုးယောဂါပိုးရှိနေတာကိုစစ်ဆေးတွေ့ရှိနေတာလည်းဖြစ်ပါတယ်ရှင်။